ကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းကတော့အတိုင်းတုံမှာပြီးဆုံးသွားတဲ့ညဉ့်ညံရေးဆွေးနွေးပွဲနဲ့ပတ်သက်ပါတယ်။ပထမဆုံးကတော့ဒီဆွေးနွေးပွဲဟာအရင်လုပ်ခဲ့တဲ့ဆွေးနွေးပွဲတွေနဲ့စာရင်အလားအလာကောင်းတဲ့အချက်လက်တွေရှိတယ်ဆိုပြီးတော့တချို့ကသုံးသပ်နေကြပါတယ်။ Bilateral လက်မှတ်ရေးထိုးမှုတွေဆောင်ရွက်နိုင်တဲ့အနေအထားမျိုးချင်းကပ်ခဲ့တာရှိတယ်လို့ပြောကြပါတယ်။ဦးသန်းစွန်းနိုင်ကဒီလိုယူဆပါလားခင်ဗျာ
။ Bilateral လက်မှတ်ရေးထိုးဖို့ကအချိန်ကြာသဘောတူညီပြီးသားပါပဲ။တို့တော့ညာလေကျွန်တော်တို့စိတ်ပူတာကဘိုင်လက်ဆွဲကိုစိတ်ပူတာမဟုတ်ပါဘူးဘိုင်လက်ဆွဲပြီးတဲ့အခါကျတော့ NC လမ်းကြောင်းကိုသွားတဲ့အခါမှာစီးရင်းနဲ့ပတ်သက်တဲ့ပြဿနာတွေဝန်ဝိုင်းပြဿနာတွေနဲ့ပတ်သက်လို့ပြည်လေဖို့လူတွေလို့ကျွန်တော်အနေနဲ့ထင်တယ်အဲ့ဒါတွေမပြည်လေလို့ရှင်ဆက်ပြီးတော့တိုက်ပွဲဖြစ်နေဦးမှာပဲလို့ကျွန်တော်ယူဆတာပ
ါနောက်ပြီးတော့ရှင်နေဘက်မှာတက်ရောက်လာတဲ့ပုဂ္ဂိုလ်တွေအဲမှာနိုင်ငံတော်ရှင်နေကျုပ်တို့တမနာကဒုတိယဗိုလ်ချုပ်ကြီးရာပြည့်ကိုတက်ရောက်ကြရဲဆိုတော့တော်လေးအစင်းရင်ပုံကိုယ်တက်ရောက်တယ်လို့လူတွေကသုံးသပ်ကြပါတယ်။အဲ့ဒါကအကောင့်မြင်လို့ရသလားခင်ဗျ။
ကျွန်တော်ကအဲ့ဒါနဲ့တော့အကောင့်မမြင်နိုင်သေးဘူးလို့ထင်နေပြဥဒေါသန္တာ။ဘာဖြစ်လို့ဆိုတော့ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဆိုတာကလည်းဒီဒီအန်စီကသူလည်းပါတာပဲလေ။အဲသူကအဲ့ဒီမှာဥက္ကဋ္ဌပဲ။သူကပါကိုပါမှာလေ။နောက်ရှင်ပြည်ကျုပ်တို့ဘာလို့ပါလဲဆိုတော့ဥပဒေကြောင့်သဘောအရဖြစ်တာပေါ့။နောက်တစ်ခုကရေဘူးအဖြစ်ပြောရလို့ရှိရင်သူကဘိုင်လက်ထရယ်လက်မှတ်ရေးထိုးရေးကရေဘူးအဖြစ်ဟိုအခြေခံရသဘောတူပြီးသားလीအဲ့ဒီထဲမှာအဓိကသူတို့ဖြစ်ကြတဲ့ပြဿနာကသူတို့လေးဘွယ်လုံးလက်မှတ်ထိုးမယ်တစ်ဘွယ်ချင်းလက်မှတ်ထိုးရဲ့ဆိုတဲ့ကိစ္စပဲဟိုနှိမ့်နေရတာအဲ့တော့အဲ့ဒီဟာကိုအခုကတစ်ဘွယ်ချင်းမထိုးမယ်ဆိုတာဖြစ်မြောက်လာတာလားအဲ့ဒါဆိုရင်လည်းဒါတော့နည်းနည်းကောင်းတယ်လို့ပြောနိုင်တာပေါ့ဗျာဒါမဲ့ပို့ပြီးတော့အခရာကြတဲ့ပြဿနာကဘိုင်လက်ထရယ်လက်မှတ်ရေးထိုးပြီးလို့ရှိရင်စစ်နယ်မြေတွေတတ်မှတ်တဲ့ကိစ္စနော်နောက်ပြီးတော့စစ်လုံချမှုစဉ်းနေတယ်ဒီကကျွန်တော်တို့မျှော်လင့်ချက်ကဘာလဲဆိုလို့ရှိရင်စစ်ရှင်ကြောက်ချာကြီးနော်နောက်ပြီးတော့နှစ်ဖက်တပ်တွေကျွန်တော်တို့နေရာတွေတတ်တတ်မှန်မှစဉ်းနေအဲစီကနဲ့အညီချမှတ်နိုင်ရင
်နော်တခုလွှမ်းခြုံပြီးတော့သုံးသပ်ချင်တာကအခုတလောမှာတမနောကကွေဦးစီချုပ်ကအတော်လေးသဘောထားပျော်ပြောင်းမှုတွေကိုပြလာတယ်လို့တွေးရပါတယ်မီဒီယာတွေလို့ရပါလိမ့်ဆိုတော့သူရဲ့သဘောထားပျော်ပြောင်းလာတာသူကနိုင်ငံရေးခြိမ်းလှမ်းတစ်ခုလှမ်းလာတာလို့လည်းပဲသုံးသပ်ဆရာရှိနေရပါလိမ့်တကယ်လို့သူကိုယ်၌ကအဲ့လို
ဓာ
ယီမှန်ကျင်တဲ့ဖြစ်ဖြစ်အဲ့လိုပျော်ပြောင်းတဲ့သဘောထားပြလာတယ်ဆိုရင်တော့ဒီညဉ့်ညဉ့်ဆွေးနွေးပွဲမှာကောင်းတဲ့အကျိုးသက်မှုဖြစ်မလာနိုင်ဘူးလားခင်ဗျာအ
ေးဗျာကျွန်တော်လည်းအဲ့ဒီကိစ္စစဉ်းစားကြည့်ပါတယ်အခုကတော့တမန်ကာကွယ်ရေးဦးစီးချုပ်ရဲ့လှုပ်ရှားမှုတွေကတော့နည်းနည်းပျော်ပြောင်းနေလို့ကျွန်တော်မြင်ပါတယ်ခင်ဗျာသို့တော့ဘယ်ဘောမှာပျော်ပြောင်းတာလဲဆိုလိုတာကနိုင်ငံတကာကသူ့ကိုသူ့နဲ့ဒီထိတ်တန့်စိတ်ကောင်းဆောင်တွေကိုအေးအေးယူဖို့အတွက်တော့ IOC တို့ဘာတွေကဖိအားကြီးများလာတဲ့ပုံမှာအဲ့ဒီလှုပ်ရှားမှုတွေပေါ်ပြလာပါသို့တော့ခြားတစ်ဖက်ကဒီနေ့သွတ်တော်မှာတင်တဲ့ကျွန်တော်59စာလုံးကိုတက်မှာတိုးချစ်တယ်ဆိုတာအခြေခံရသူတို့ကသူသဖြင့်ပေါ့ဗျာဟို NLD နဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဥပပေါင်းဆောင်ရွက်ဖို့နဲ့အမျိုးသားပြန်လည်ပြည်ညာရေးဆိုတဲ့သဘောထားတွေကတော့သိရှိသေးလို့မရဘူးလို့ကျွန်တော်ယူဆပါတယ်နော်အဲ့တော့ဆိုတာကတချို့ဘက်တွေမှာတော့နော်ပျော်ပြောင်းမှုကြီးတွေ့ပါတယ်ဒီမှာလဲအခု21ရက်တိုးချစ်ပြီးတာတို့ဘာလို့လဲတွေ့ပါတယ်နော်သို့တော်ညာလဲအဲ့ဒါကျွန်တော်တို့ဒီတပူပစ္စည်းပြုရင်ကြောင်းရင်းလဲရေးအတွက်သိလုံလောက်တဲ့အခြေခံတွေတော့မဟုတ်သေးဘူးအခုရှိနေတဲ့နိုင်ငံတကာ PR တွေနဲ့ဒီရင်းပြဿနာတွေအောက်ပါအဲ့လိုပြောပြောင်းလာတယ်လို့ပဲကျွန်တော်မြင်ပါတယ
်ဒါန
ဲ့ဒါလည်းဒါလည်းဖြစ်ဖြစ်တိုးတက်တဲ့လက္ခဏာလို့ကျွန်တော်ယူဆပါတယ်ခင
်ဟုတ်ကဲ့ဘာကြောင့်လဲဆိုတော့ဘယ်အကြောင်းကြောင့်ပဲပြောပြောင်းပြောပြောင်းတကယ်လက်တွေ့မှာပြောပြောင်းမှုတကယ်ဖြစ်လာရဆိုရင်တော့ကျူစရာမဲ့ကိစ္စလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းအဲ့လိုပဲမြင်ပါတယ်ခင်ဗျဦးကျော်စန္ဒာအဲ့တချို့ဘက်ဒီမှာပျော်ပြောင်းတော့တချို့ဘက်ဒီမှာဆက်တင်းမှနေရဆိုရင်တော့အနေထားတစ်မျိုးပေါ့ဗျာနော်ကျွန်တော်တို့အနေနဲ့ထပ်ပြီးညှော်လင့်ရမှာပေါ့နော်ဒါပဲဖြစ်ဖြစ်ဆရာပြောသလိုပဲအားပဲပျော်ပြောင်းပျော်ပြောင်းကျွန်တော်တို့ကတော့ကြိုးစားပါတယ်နော
်နောက်
တော့ညာလဲကျွန်တော်တို့ဖြစ်စီခြင်းနဲ့အတိုင်းတာတိရောက်ဖို့ကတော့ကာလတစ်ခုတော့စောင့်ကြည့်အောင်မယ်လို့ထင်ပါတယ်အထူးသဖြင့်အခုကျွန်တော်တိုင်းတုံစီဝေးကိုပြိတ်ပြီးတော့ဟိုညှော်လင့်ရထားတယ်ဆိုတော့အဓိကကဒီကိစ္စကဒီဖြစ်နေတဲ့တိုက်ပွဲတွေရဲ့အနေထားကသူ့စစ်ဖက်ချင်းတိုက်တဲ့ပြဿနာတွေလူလူကိုထိခိုက်လာတဲ့လူလူကပြတ်မှတ်ထဲဝင်လာတဲ့အနေထားပေါ်မှာစစ်ချင်းရှော့ရှာဖို့နှစ်ဖက်လုံးကသဘောတူတဲ့အနေထားပြရကိုကျွန်တော်တော့ ်ဟောစောင့်ကြောနေတာပါအဲ့ဒီအနေအထားကြီးတော့မရောက်သေးဘူးလို့ကျွန်တော်ထင်ပါတယ်ခင
်နောက်တစ်ခုကအေးအေးတက်ကိုသူတို့ရဲ့ဇာတိရခိုင်ဒေသမှာအခြေချခွင့်ပြီးမဲ့ကိစ္စတော့ဘလောက်အရေးကြီးပါလဲအဲ့ဒီကိစ္စမပြေလည်ရင်တော့ဒီဆွေးနွေးဝဲရှေ့တိုးနိုင်မယ်ထင်ပါလားခင်ဗျာ
ကျွန်တော်ပြောတဲ့တပ်ပြည်ပြဿနာဆိုတာအခိုင်အမာမပြောသေးလို့ပါအခိုင်အမာပြောရလို့ရှိရင်အဲ့ဒီပြဿနာကိုတပ်မတော်ကလက်တွေ့ကြကြအမိမမပြည့်ဘူးဆိုရင်ဒီဆွေးနွေးဝဲဆက်ပြီးအလုပ်ဖြစ်မှာမဟုတ်ပါဘူးနော်အဲ့တော့ရခိုင်ပြည်ဟာအထူးအောင်နေနေဖြစ်တယ်ဒါကြောင့်မို့သူတို့ကိုရှင်ဒီနယ်ကိုပြန်ရမယ်ပြန်တော့ရမယ်ဆိုတဲ့ကိစ္စဟာတဘာဝလည်းမကြောက်လက်တွေလည်းမကြောက်အဲ့ဒီကိစ္စမှာတမတော်ကပျော်ပြောင်းစွာသဘောထားတဲ့နည်းလို့ကျွန်တော်ထင်တယ်အဲ့ဒီကိစ္စမှာပျော်ပြောင်းမှုမရှိဘူးဆိုလို့ရှင်အခုဒီစင်နီဝဲကြီးဆက်တူကအတော်ခက်ပါလိမ့်မယ်အလားတူပါပဲတီအန်လည်းဒီဒေတာလည်းလို့ပါပဲဟုတ်ကဲ့
အေးကိုကချင်ကနေပြီးတော့အစတုန်းကတော့ကချင်မှာပဲပြန်နေရမယ်နောက်တော့ရှမ်းဘက်ကိုနေခွင့်ပြည့်တယ်လို့လည်းပဲတလောတော့ကကြားလိုက်ရပါတယ်အဲ့ဒါဟိုဘလောက်ထိရောက်တဲ့လိုက်လျောမှုလဲခင်ဗျာတကယ်တော့အဲ့လိုလိုက်လျောခဲ့တယ်သူတို့ကတမတော်ကဟ
ောအဲ့ဒီကိစ္စတော့ကျွန်တော်ကအေးကရှမ်းမြောက်နဲ့ရွေကျက်ရရောသူတို့လက်ရှိနေထားရရောအဲ့ဒါကတဘာဝမကြောက်ဘူးလို့ထင်ပါတယ်ခင်ဗျဟောအဲ့တော့အခုကကျွန်တော်ရခိုင်ကဖြောင်းနေမီရောအခုကဟုတ်သေးရဲ့လားအခုကရခိုင်မြောက်ပိုင်းမှာရှိနေခုနှစ်မြောက်မြို့နယ်လုံးမှာဒီလုံရှားမှုတွေကဖြစ်နေတာအဲ့တော့အဲ့ဒီဘွဲတွေအားလုံးကိုရှမ်းမာတော်လကောင်ကချင်မာတော်လကောင်ညီရပြရမယ်ဆိုတဲ့ကိစ္စတွေကလက်တွေမကြပါဘူးเนาะအဲ့တော့သူထိန်းချုပ်နိုင်တဲ့ area ပေါ့ဗျာဆိုလိုတာကဒီခုနှစ်မြို့နယ်လုံးမဟုတ်တော့ပလဲဝတောင်ပိုင်းလောက်မှာဟိုနေရာတချို့အိမ်မပြုမယ်ဆိုရင်တော့အဲ့လိုပြောပြောမှုရှိရင်တော့ဟိုဟိုအချင်းဟိုဒီနိုင်ပါလေเนาะမင်းကခုနကပြောတဲ့နေရာကြီးရှမ်းမြောက်လေရှမ်းမြောက်လေဒီခိုင်မျိုးအေးလုံချမ်းမှုနေရာတကယ်ဘာမှဆိုင်ဘူးက
ြဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကဥသန်းစိုးနိုင်ငံစောစောကပြောခဲ့သလိုပဲနိုင်ငံတကာ PR တွေရောက်ပါညာလို့ပြောတဲ့နေရာမှာအနောက်နိုင်ငံတွေကတော့ PR ပေးသလိုတရုတ်ပြည်ကတော့ဒါတွန်းအားပေးတယ်လို့ပဲဆိုရမယ်ထင်ပါတယ်ဆိုတော့တရုတ်ရဲ့တွန်းအားကတော့ဒီတစ်ချိန်မှာဘယ်လောက်ထိပိုပြီးထရောက်နိုင်ပါလဲအနောက်နိုင်ငံရဲ့ PR နဲ့တရုတ်ရဲ့တွန်းအားဘယ်ဟာကပိုပြီးတော့မြန်မာနိုင်ငံရဲ့အခင်းကျင်းမှာခྱི་ပိုပြီးရောက်စီမယ်လို့ထင်ပါလဲခင်ဗျာ
အာအဲ့ဒါနဲ့ပတ်သက်လို့အနောက်တိုင်းနိုင်ငံက PR ကရခိုင်ပြည်နယ်မှာဟိုအာဆာရုဒီလိုလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ပြဿနာပါတို့ရဲ့ပြဿနာကြတဲ့ခါကျတော့သူ့ရဲ့ OBO ဟာအခင်းကျင်းနဲ့ကျွန်တော်ကြောက်ပြူရင်းတဲ့စီကံကိုသူကဟိုအခိုင်အမာထူထောင်ရေးဟောအဲ့ဒီလမ်းကြောင်းဖောက်ရေးကိုသူကအဓိကဥတည်တာပါအဲ့တော့ဗမာပြည်ရဲ့ငြိမ်းချမ်းရေးပြဿနာကိုလက်တွေ့အားဖြင့်ပြောရင်စိတ်ပြီးဖြစ်စီမစိတ်ပြီးဖြစ်စီဒီနောက်ပိုင်းမှာရှိတဲ့ဘုသီအားလုံးဟာသူ့ရဲ့ PR နဲ့သူ့ရဲ့သဘောထားကိုသိကျော်လွန်နိုင်တဲ့အနေအထားမရှိပါဘူးအဲ့တော့အနောက်နိုင်ငံကဗမာပြည်ပေါ်ရှိတဲ့ impact တွေပြုတ်ရဲ့ impact ကပုံနဲ့ကြည့်တယ်ပက်လဲစုံတယ်စီးပွားရေးရောစီးရေးရောနော်လုံလုံရေးရောအဲအဲ့တော့ဒါကတော့ကျွန်တော်တို့ champion ကိုပဲပြီးဒီပဲပြီးဖြစ်နေအိမ်ကြီးချင်းပြဿနာဖြစ်တဲ့ခါကျတော့တမိုင်းဆိုင်ရာဒီပြဿနာတွေလည်းအများကြီးရှိပါလေအဲ့တော့ဒီပြဿနာတွေဟာအနောက်တိုင်းကကျွန်တော်တို့ပါဝင်ပတ်သက်နိုင်နေဆိုတာအာဆာရုအင်ဂျီရိုးနဲ့ပတ်သက်ကောင်ပတ်သက်ပါလေနော်ဒါတို့တော့ညာလေတူရဲ့ပါဝင်ပတ်သက်မှုကတော့ကျွန်တော်ထင်တယ်တကယ်လို့မင်းတို့ဒီ OBO ကလမ်းကြောင်းမှာဖယ်ရမင်းတို့ဟိုဟိုလိုချာမင်းတို့တဘာလို့ပြင်မညာလို့ပြင်မဆိုတော့ PR ကြီးဒီတဲ့တစ်ဆင့်များလာလို့ရှင်အဲ့ဒီအင်အားစုတွေမလွန်ဆန်းနိုင်ဘူးလို့ကျွန်တော်ကယူဆပါတယ
်ဟုတ်ကဲ့တရုတ်ကဘာဖြစ်လို့ငင်းငင်းရေးသဘောတူညီမှုရတဲ့အထိမတွန်းတယ်လဲတရုတ်ရဲ့ PR ကခုနတိုင်းတိုင်းအင်အားစုတွေကမလွန်ဆန်းနိုင်တော့လဲပဲအနာပိုင်းနေဘက်ကလွန်ဆန်နေလို့များလားသူတို့မို့တရုတ်ကို၌ကဖြီးဆုံးထိမနိုင်ရောက်တဲ့ထိတွန်းမပို့တာလားဆိုတာလည်းပြောပါဦးခင်ဗျာဘယ်လိုသဘောပါလဲ
အော်ဟုတ်ကဲ့အဲ့ဒါတော့အဲ့ဒီသဘောသဘာဝကနှစ်ခုလုံးလို့ပြောနိုင်ပါတယ်ဆိုတော့တရုတ်ကမင်းတို့ဒီလှုပ်ရှားမှုတွေမလုပ်နေတော့ဘာညာလို့ပြောရမယ်ဆိုလို့ရှိရင်တော့တော်လိုင်းရေးဘွယ်စီစဉ်နဲ့သူ့ရဲ့ဆက်ဆံရေးကတခြားလုံးဒီသဘောထားမရှိခဲ့ပါဘူးမရှိတဲ့အတွက်အဲ့ဒီအခြေအနေဒီလေတော့တွန်းပို့မှာမဟုတ်ပါဘူး။ဒါပေမဲ့ခုကသူ့ဂျိုးစီဝါနဲ့ပတ်သက်လာလို့ဒါသူကပြောတာကို။နော်။ဒါပေမဲ့အဲ့လိုပြောဆိုလာမှုအပေါ်မှာလက်တွေ့အချင်းဒီနေ့ဘာဖြစ်နေလဲဆိုတော့အခုဒီတက်တော်ကတရုတ်ပြည်နယ်ပတ်သက်တဲ့ဒေါ်ရမှာအရင်ကလည်းစာရင်ပိုပြီးတင်းမာလာတယ်။ ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးမြောက်ရွေးချယ်တဲ့ခံပါလေတုတ်ပြီးရွေးချယ်မှုနဲ့ပတ်သက်ပြီးတော့တော်တော်ခါခါပြီးပြီးဖြစ်လာတယ်ဆိုလိုတာကတော့ဗမာပြည်ကြီးနဲ့ပတ်သက်ပြီးတွေ့ရတဲ့ပေါင်းစုံမှုနဲ့လွန်လာပြီလို့တမ်းပြောရလေအကဲဖြတ်ပုံရပါတယ်ဒီလိုတရားကဟန်တားလူတွေတဘုတ်လက္ခဏာတွေတွေ့လာပါတယ်ဒါကအခုလက်ရှိဆက်ဆံရေးနဲ့ပတ်သက်တဲ့ကျွန်တော်နောက်ဆုံးသိတဲ့အမ